သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ
Burmese on mobile, online, and on radio.
Mobile, online, and radio Burma, they have SPS Myanmar by name, to see it up here. Tora Shimia Cheti Mingla Piaviane, Pizum do Mujabazak Mia. Tini August last second year in Ghani, Myanmar by NCZ Miao, SPS Radio Ma, Sati and Thanlini Barak Mia.ဒီနေ့အစည်းအဝေးများကိုကျွန်တော်ကြော်ထုတ်အောင်ခေါ်တယ်ရယ်အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မည့်အစည်းအဝေးများမှာတော့ယုံကြည်မှုကင်းမဲ့ခြင်းက migrant အသိုင်းအဝိုင်းများတွင်ကာဝယ်ဆေးထိုးဖို့တုံ့ဆိုင်မှုဖြစ်စေဟုဆိုတဲ့ဆောင်းပါးဩစတြေးလျမှာကလေးထိန်ဝန်ဆောင်မှုတွေနဲ့ပတ်သက်လို့ရှင်းပြထားတဲ့ဆောင်းပါးလှုပ်ရှားမှုနေတဲ့နေထိုင်ပုံကအယိုးပွားယောဂဖြစ်မဲ့အန္တရာယ်ရှိဆိုတဲ့ဆောင်းပါးနဲ့တာဝန်ခက်ကပေးပို့ထားတဲ့Democracy အရေးတော်ပုံကြားကရုံးကန်နေရစေ PDF များဆိုတဲ့ဆောင်းပါးကိုတင်ဆက်ပေးမှာဖြစ်ပြီးဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့ New South Wales အာဏာပိုင်များ COVID သတင်းပေးမှုနဲ့ပတ်သက်လို့ပြောတာဘူးလေစိတ်ထိတ်လန့်တကြားတိုးဝေနေတဲ့လူအုပ်ချုပ်အနည်းဆုံး5ဦးသေဆုံး Rohingya လူမျိုးတုံးသတ်ဖြတ်မှု Argentina တရားရုံးကြားနာမိယခုချိန်အစာပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်။ညူဆာဝေအာနာပိုင်များကိုဗစ်သတင်းပေးမှုနဲ့ပတ်သက်လို့ပြော။ညူဆာဝေအာနာပိုင်များကသူတို့ကိုဗစ် -19 ထိတွေ့မှုရှိတဲ့နေရာတိုင်းကိုလူသိရှင်ကြားစည်ရင်းမပေးတော့ဘူးလို့ပြောဆိုပါရယ်။ဒါကပြည်내မှာကိုဗစ် -19 ကူးစက်ခံရသူ452ဦးနဲ့သေဆုံးသူအသစ်တဦးကိုမှတ်တမ်းတင်ပြီးမှဖြစ်ပါရယ်။အဲ့ဒီလူတွေထဲမှာအနည်းဆုံး54ဦးသည်သူတို့ကူးစက်ခံထားတဲ့ကာလတစ်ခုလုံးသို့မဟုတ်တစ်စိတ်တစ်ပိုင်းအတွင်းမှာလူမှုကြားမှာရှိနေခဲ့ပါတယ်။ညူဆာဝေကျန်းမာရေးမှဒေါက်တာဂျယ်ရမီမက်နော်တီကအာရာဗာများက Greater Sydney ရှိအာနီယမြန်မာတဲ့နေရာကိုအာယုံစူးစိုက်နေတယ်လို့ဆိုပါတယ်။ဒါမှသာလူမှုကိုသတင်းပေးချက်များစွာနဲ့မလွှမ်းမိုးစေဖို့အတွက်အခုလိုလုပ်တာလို့ပြောဆိုပါတယ်။
So we're now deliberately prioritizing in the metropolitan area venues or places where people have been in households, in other households, not their own, in workplaces, and high-risk settings such as
hospitals. ဒါကြောင့်ကျွန်တော်တို့ကမြို့ပြကြီးတွေနေရာတွေကိုကျင်းပတဲ့နေရာတွေဒါမှမဟုတ်နေရာတွေလူများသူတို့အိမ်တွေတခြားနေရာများအလုပ်ခွင်များဆေးရုံများသက်ကြီးရွယ်ကိုစောင့်ရှောက်ရေးဌာနကလေးထိန်ဌာနအပါဝင်အာနေရှိသောနေရာများကိုအာယုံစိုက်နေပါတယ်။ကာဘူလေစိတ်မှာထိတ်လန့်တရားတိုးဝင်နေတဲ့လူအုပ်ကြီးကြောင့်အနည်းဆုံး5ဦးသေဆုံး။တာလီဘန်တွေကာဘူမြို့တော်မှာနေရာယူထားပြီးနောက်တနင်္လာနေ့မှာတော့ကာဘူနိုင်ငံတကာလေစိတ်မှာထောင်ထဲချီတဲ့ပြည်ပထွက်ခွာမဲ့ဗျာများနေသူတွေကိုတွေ့နေရပါတယ်။လေစိတ်မှာရှိတဲ့ American စစ်သားတွေကလုံခြုံရေးအတွက်သတိပေးတနတ်ဖောက်ဓာရီရှိနေသလိုအနောက်နိုင်ငံတချို့ကလည်းသူတို့နိုင်ငံသားတွေကိုကယ်ထုတ်ဖို့အစီအစဉ်တွေလုပ်နေကြပါတယ်။အဲ့ဒီထဲမှာအနည်း20ကျော်အာဖဂန်ပြည်တွင်းစစ်စတင်ကတည်းကနိုင်ငံခြားအဖွဲ့အစည်းတွေအတွက်အလုံလုံနေသူတွေအကူအညီပေးနေသူတွေလည်းပါပါတယ်။ဗျံမရာဖြစ်နေတဲ့လေစိတ်ကရုံရင်းဆန်ခတ်ဖြစ်နေတဲ့ကြားသေဆုံးရသူအနည်းဆုံး5ဦးလောက်ရှိပါတယ်။လေရင်ပြေးလမ်းထဲလေရင်လှေကားပေါ်အထိလူအုပ်ကြီးတိုးဝင်လာတဲ့ဗီဒီယိုတွေလည်းတွေ့နေရပါတယ်။ American နဲ့ Britain လေကြောင်းလိုင်းအပါအဝင်တချို့လေကြောင်းလိုင်းတွေက Afghan ဝေဟင်ပိုင်နဲ့ပေါ်ဖြတ်မပြန်ဘူးလို့ပြောနေသလို Emirates နဲ့ Pakistan လေကြောင်းလိုင်းတွေကတော့ Kabul ခရင်စင်တွေကိုရပ်ထားပြီလို့ဆိုပါတယ်။ Afghan ကနိုင်ငံတကာသံယုံတွေကလည်းသူတို့ဝန်ထမ်းတွေကို Afghan ကနေပြန်ခေါ်ထုတ်ဖို့လုပ်နေကြပါတယ်။Italy, Saudi Arabia, ပြင်သစ်, Sweden, New Zealand, Australia နဲ့ check ပြည်သူသမ္မတနိုင်ငံတွေကတော့သူတို့နိုင်ငံသားတွေကိုတင်းနှာနေမှာပဲခေါ်ထုတ်ဖို့စီစဉ်နေပါတယ်။ American Pentagon ဌာနချုပ်ပြောခွင့်ရ John Kirby ကတော့ကာဘူးကဟာမက်ခါစီနိုင်ငံတကာလေဆိပ်မှာလုံခြုံရေးအခြေအနေကြောင့်လေကြောင်းသွားလာမှုတွေနိုင်ငံတော်ကြားရပ်ဆိုင်းနေတာကြောင့်လုံခြုံရေးအတွက်တိုးချက်ထားတဲ့ American တပ်တွေမဝင်နိုင်သေးသလိုအဲ့ဒီကထွက်ခွာမဲ့သူတွေလည်းမထွက်ခွာနိုင်ပဲဖြစ်နေတယ်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ Rohingya လူမျိုးတုံးတပ်ဖြတ်မှု Argentina တရားရုံးကြားနာမည်လူမျိုးတုံးတပ်ဖြတ်ခံရမဲ့ဘေးကနေလွမြောက်လာတဲ့ Rohingya ဒုက္ခသည်တွေဟာသူတို့ကြုံတွေ့ခံစားခဲ့ရတဲ့အတွေ့အကြုံတွေကိုပထမဆုံးအကြိမ်ဖြစ် Argentina နိုင်ငံကတရားရုံးတစ်ခုမှာထွက်ဆိုခွင့်ရကြတော့မယ်လို့ UK အခြေစိုက်မြန်မာ Rohingya အဖွဲ့ Biroc ကပြောဆိုပါတယ်။လိမ့်ပိုင်းဆိုင်ရာအချမ်းဖက်စော်ကားခံရသူ၅ဦးပါဝင်မြန်မာစစ်တပ်ရဲ့လူမဆန်တဲ့အချမ်းဖက်မှုတွေကိုခံခဲ့ကြရတဲ့ Rohingya တွေဟာဩဂုတ်လ18ရက်နေ့ကျရင်အာဂျင်တီးနားနိုင်ငံဘီနော့စ်အေရီစ်မြို့ကပြည်တော်စုအယူခံတရားရုံးမှထွက်ဆိုကြမှာဖြစ်ပါတယ်။မြန်မာစစ်ကောင်းဆောင်တွေပေါ်ဆွဲဆိုထားတဲ့လူမျိုးတုံးတပ်ဖြတ်မှုအတွက်နိုင်ငံတကာတရားစီရင်ရေးစနစ်အောက်မှာအာဂျင်တီးနားတရားရုံးကလက်ခံကြားနာတာဖြစ်ပါတယ်။ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ဆယ်စုနှစ်တွေနဲ့ချီးပြီးစူးစမ်းခဲ့ပြီးတဲ့နောက်အခုလိုထွက်ဆိုခွင့်ရတာဟာရိုဟင်ဂျာတွေအတွက်သမိုင်းဝင်ဖြစ်ရတဲ့ခုဖြစ်ကြောင်းမြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်ကပြောဆိုပါရယ်ရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့ဆိုတဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်ကိုစန့်ကျင်တဲ့ရာဇဝတ်မှုတွေအတွက်မြန်မာစစ်ဘက်ရဲ့ရက်ဖက်ခေါင်းဆောင်တွေပေါ်စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့ဘရုတ်ဖွဲ့က2019ခုနှစ်နိုဝင်ဘာလ23ရက်နေ့မှာဦးတိုက်လျှောက်ထားခဲ့တာဖြစ်ပါရယ်ဗစ်တိုးရီးယားCovid virus အခြေအနေ Victoria သည်ပြည်နယ်တွင်း၌လူထုကြား Covid ကူးစက်သူအသစ်24မှုတွေ့ရှိရပြီးဒါကစမ်းစစ်မှု 3,100 ကျော်အပြီးမှာဖြစ်ပါသည်။ကူးစက်ခံရသူအသစ်22ဦးသည်သိရှိပြီးသားပြန်ပွားမှုနှင့်ဆက်နွယ်နေပြီးအဲ့ဒီထဲက14ဦးသည်၎င်းတို့ကူးစက်နေတဲ့ကာလတစ်လျှောက်လုံးမှာမိမိဘာသာအိမ်မှာခွဲနေကြသူများဖြစ်ပါသည်။အဲ့ဒီထဲကကူးစက်မှု3ခုကဆက်ဆက်နေမှုကိုထိတွေ့စုံစမ်းစစ်ဆေးမှုအဖွဲ့ကခြေရာခံနေပါတယ်။ပြည်နယ်ဝန်ကြီးချုပ် Daniel Andrews ကစမ်းသပ်မှုသည်ပြည်နယ်ရဲ့ရောဂါပြန့်ပွားမှုကိုထိန်းချုပ်ဖို့အဓိကသောချက်ဖြစ်ပြီးလက်ရှိစမ်းသပ်မှုနှုန်းများကလုံလောက်မှုမရှိဘူးလို့ပြောဆိုသွားပါတယ်။ချင်းနဲ့ကြရမှာတိုက်ပွဲတွေပြင်းထန်နေချင်းပြည်နယ်မင်းတပ်မြို့မှာဩဂုတ်လ15ရက်နေ့ကနေဩဂုတ်လ16ရက်နေ့မနက်ပိုင်းထိဒေသခံကာဝေးရေးတပ်ဖွဲ့ CDF နဲ့စစ်ကောင်စီတပ်အကြားတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီဘက်ကအယောက်20နီးပါးသေဆုံးခဲ့တယ်လို့မင်းတပ် CDF တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကိုရောမန်ကပြောဆိုပါတယ်ဩဂုတ်လ15ရက်နေ့ကတော့ချင်းပြည်နယ်ကံပလဲမြို့ကန်တာယုံရွာမှာစစ်ကောင်စီတပ်တွေရဲ့ပြစ်ခတ်မှုကြောင့်လေးနှစ်အရွယ်ကလေးတဦးလက်ဘင်းကိုကြီးထိမှန်ခဲ့သလိုအသက်30အရွယ်ဖခင်ဖြစ်သူလည်းဝမ်ပိုင်းနဲ့လက်မှာကြီးထိမှန်ခဲ့ပါတယ်။သူတို့ဟာမကွေးမြို့ဆေးရုံမှာဆေးကုသမှုခံယူနေတယ်လို့ကံပလဲမြို့ချက်ချင်းကြီးအသင်းကပြောဆိုပါတယ်။မင်းတပ်တိုက်ပွဲတွေပြင်းထန်နေသလိုရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်ဘက်မှာလည်းတိုက်ပွဲတွေပြန်ဖြစ်နေတယ်လို့ဒေသခံတွေကပြောဆိုပါတယ်။ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းနဲ့ဖဲခုံမြို့အကြားပင်ပုံရွာနဲ့လွယ်ဟဲရွာအနီးမှာလဲဩဂုတ်လ14ရက်ကစလို့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ဘက်က5ဦးပိုင်းပြည်သူစစ် PNO ဘက်က6ဦးစုစုပေါင်း12ဦးထက်မနည်းသေဆုံးခဲ့တယ်လို့ KNDP ပြည်သူ့ကာကွယ်ရေးအဖွဲ့ KNDF ပြန်ကြားရေးဌာဝန်ခံက RFA ကိုပြောဆိုပါတယ်။ဩဂုတ်လ15ရက်နေ့မနေ့ပိုင်းမှာလေလွိုက်ကော်ကနေဖဲခုံမြို့နယ်ကိုစစ်အင်အားတပ်ဖြည့်ဖို့စစ်ကူလာတဲ့စစ်ကား30ကျော်လူအင်အား100လောက်ပါတဲ့ရင်တန်းကိုနေ့လယ်7နာရီခွဲလောက်မှာမိုးပြင်းနဲ့ဖဲခုံကြားခေါင်ပိုင်းကျေးရွာအနီးမှာ PDF အဖွဲ့ကကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ဖဲခုံ PDF တပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ
် SBS This is SBS Radio
ဝေလဲနှုန်းမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1200နဲ့2ကျပ်ရရှိပါတယ်။ အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1644ကျပ်ရရှိပြီးအอสတြေးလျန်ဒေါ်လာဟာအမေရိကန်93နဲ့ညီမျှပါတယ်။မနေ့ဖြန်အอสတြေးလျတိုက်မှာရှိတဲ့မျိုးကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ဆင်နီမြို့မှာအပူချိန်18ဒီဂရီစင်တီဂရိတ်မှာဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါတယ်။မဲလ်ဘန်မြို့မှာအပူချိန်14ဒီဂရီစင်တီဂရိတ်မှာဖြစ်ပြီးမိုးရွာသွန်းမှာဖြစ်ပါတယ်။ဘရစ်ဘန်မြို့မှာအပူချိန်24ဒီဂရီစင်တီဂရိတ်မှာဖြစ်ပြီးနေသားမှာဖြစ်ပါတယ်။ပတ်မြို့မှာအပူချိန်23ဒီဂရီစင်တီဂရိတ်မှာဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှာဖြစ်ပါတယ်။အက်ဒလီမြို့မှာအပူချိန်15ဒီဂရီစင်တီဂရိတ်မှာဖြစ်ပြီးမိုးရွာသွန်းနိုင်ပါတယ်။ဟိုဘတ်မြို့မှာအပူချိန်73ဒီဂရီစင်တီဂရိတ်မှာဖြစ်ပြီးမိုးတိမ်သားများရှိမှာဖြစ်ပါတယ်။ကင်ဘရာမြို့မှာအပူချိန်14ဒီဂရီစင်တီဂရိတ်မှာဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါတယ်။ဒါဝင်မြို့မှာအပူချိန်34ဒီဂရီစင်တီဂရိတ်မှာဖြစ်ပြီးနေသားမှာဖြစ်ပါတယ်
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ